မိန်းကမှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားတဲ့တေသုံးသွားရကနေဆရာပြပွဲတွေအမေရိကန်နိုင်ငံတဝန်းအပါအဝင်လန်ဒန်နဲ့ Paris မြို့တွေမှာလည်းဆက်လက်ဖြစ်ပွားနေပြီးတော့ဆရာပြတဲ့သူတွေကနောက်ထပ်လူမဲမျိုးသား2ယောက်တေသုံးခဲ့တဲ့ကိစ္စကိုလည်းအာရုံစိုက်ဖို့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စု Atlanta မြို့မှာတောက်ကြနေကလူမဲမျိုးသား Richard Brooke တေသုံးခဲ့တဲ့အထိတနက်နဲ့ပြစ်ခဲ့တဲ့ရဲရာရှိကိုအလုပ်ကထုတ်ပြလိုက်တယ်လို့ Atlanta ရဲတပ်ဖွဲ့ကဒီနေ့အစောပိုင်းမှာကြေညာပါတယ်။Atlanta မြို့တော်ဝန် Geisha Lambs Borden ကလည်းအဲ့ဒီရဲရာရှိကိုအလုပ်ကနေချက်ချင်းထုတ်ပြဖို့မင်းညက်နေကတရင်းစာရှင်းလင်းပွဲအတွက်တောင်းဆိုခဲ့သလိုရဲတပ်ဖွဲ့အကြီးအကဲ Eric Hughes ရဲ့ယာရုကနှုတ်ထွက်စာကိုလက်ခံကြောင်းလည်းကြေညာခဲ့ပါတယ်။ Atlanta မြို့ကဆန္ဒပြတဲ့သူ150လောက်ဟာ Rachel Brooke တနက်နေ့ပြစ်ခံလိုက်ရတဲ့ Wendy စားတောက်ဆိုင်အပြင်ဘက်မှာဆန္ဒပြခဲ့ကြတာကြောင့်လုံခဲ့တဲ့3ဘက်က George Floyd ဒီဆုံးမှုနဲ့ပတ်သက်ပြီးတော့ Atlanta မြို့မှာတဖြည်းဖြည်းချင်းငြိမ်သက်လာနေတဲ့ဆန္ဒပြပွဲတွေလည်းပြန်ပြီးတော့အားကောင်းလာခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ပမ်ပေါ်ဒေးမြို့မှာလည်းပြီးခဲ့တဲ့ဗုဒ္ဓနေ့ကအသက်24နှစ်အရွယ်ရောဘတ်ဖူလာဆိုတဲ့လူမဲမျိုးသားတဦးမျိုးတော်ခမနာကတစ်ပင်တစ်ပင်မှာကျိုးဆွဲချတည်ဆုံးနေရတဲ့ပတ်သက်ပြီးတော့အပြေးဝစုံစမ်းစစ်ဆေးဖို့တောင်းဆိုပြီးလူရာပေါင်းများစွာလည်းမနေ့ကကြီးတက်ဆန္ဒပြခဲ့ကြပါတယ်။တည်ဆုံးသူတွေဟာကိုယ့်ကိုယ်ကိုအဆုံးစီရင်သွားတာဖြစ်ပုံရပါမယ်။အလောင်းကိုခွဲစိတ်စစ်ဆေးဖို့စီစဉ်ထားတယ်လို့အာနာပိုင်လေးကပြောပါတယ်ခင်ဗျာ။